ဒီခိုင်လက်နက်ကန်အေဖွဲ့ကနေဖမ်းဆီးထားတဲ့ချင်းလူငယ်ကိုပြန်လှုပ်ပေးတဲ့ပေါ်ကျူစုကြောင်းနဲ့ကြံရှိနေတဲ့သူတွေလည်းပြန်လှုပ်ပေးဖို့ခုမီချင်းမျိုးနယ်စုများပေါင်းစပ်ညှိနှိုင်းရေးကောင်စီ
KACC表演是为许多，买南汇的库路表演的。特别是这个，那个这个，他说的广州这个，一帮李娜呢，是参加一下嘛，不咯？参加比较便宜，人家别的不玩，他说我问他就收到嘛，喏。那么那个，刚才这边呢，我们不参与的是的，这边的这个库没有，哦，那个人参加的这个，他路过去报一下的，不咯？就参加的，听有的。
哎呀，我们三个人就这么嘛，走路了得嘛，心里得呀，不嘛，苦在心里得，里边的里路不是去呢。十来二十个，一到坡个，第三把三个月里嘛，变来路边来着吧。那是嘛，十来二十个，但是呀，也是看看的，是没面皮，一边要去你皮路，本来我们呢，追追欧洲一幕，不往楼下个表话的。
那都今年了，都一边要不一样，我们今年干了，这下了，不需要，也了，不动产，等于我明年的嘛，等到了。
ပြီးကြတဲ့ဇူလိုင်လ25ရက်နေ့ကရခိုင်ပြည်နယ်ကြောက်တော်မြို့ကနေချင်းပြည်နယ်ပလောဝမြို့ကိုပြန်လာတဲ့ချင်းလူငယ်၄ဦးကိုငန္တရမ်းကျေးဝါနေအေတပ်ဖွဲ့ကဖမ်းဆီးခဲ့တာဖြစ်ပြီး၃ဦးကတော့ဩဂုတ်လ25ရက်နေ့မှာလှုပ်ပေးခဲ့ပြီးဇူလိုင်အောင်ဆိုးကတော့ဒီဇင်ဘာ25ရက်နေ့မှာပြန်လည်လှုပ်ပေးခဲ့တာပါအေတပ်ဖွဲ့ကဖမ်းဆီးထင်းထင်းရတဲ့အကြောင်းရင်းဟာစစ်တပ်သတင်းပ
်ချက်တွေနဲ့ဖမ်းဆီးတာလို့သူတို့အနေနဲ့ကတော့ပြောချင်တယ်ပေါ့သူတို့ကဖမ်းပြီးဆိုစစ်တပ်တရင်တွေစစ်တပ်ရဲ့လူအဲ့လိုမျိုးသဘောမျိုးနဲ့အမျိုးမျိုးကောင်းဆုံးတက်ပြီးတော့ဖမ်းဆီးထားတာမျိုးတွေညာတယ်ပေါ့နောက
် KACC ရဲ့စီးရင်ရပလောင်ဝမြို့နယ်တွင်2015ခုနှစ်ကနေအခုချိန်ထိ A ဘက်ကဖမ်းဆီးထားဆဲ21ယောက်ရှိနေပါသေးတယ်လောကဒေသက22ဦးပါဝင်ရခိုင်ပြည်နယ်တောင်ကုန်းမြို့နယ်ကအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီဝင်3ဦးကိုထိန်းသိမ်းထားတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ရခိုင်လက်နက်ကိုင်အဖွဲ့ရဲ့ပြောခွင့်ရကိုဆက်တွယ်မေးမြန်းခဲ့ပေမဲ့မရခဲ့ပါဘူး။ပြီးခဲ့တဲ့2019ခုနှစ်နိုဝင်ဘာလ3ရက်နေ့ကလည်း NLD ပါတီဝင်ပလောင်မြို့နယ်မျိုးရလှုပ်တော်ကိုဆက်လက်ဦးဝေးတင်းကို A ဘက်ကနေဖမ်းဆီးထားခဲ့ပြီးနလခွဲကြာထိန်းသိမ်းထားခဲ့ပြီးမှပြန်လွှတ်ပေးခဲ့ပါတယ်။ချင်းမြင့်နဲ့ပလောင်ဝမြို့နယ်နဲ့ရခိုင်ပြည်နယ်အတွင်းသမတော်နဲ့အေအေတို့ကြားဖြစ်ပွားခဲ့တဲ့စစ်ရေးပဋိပက္ခအကြောင်းပြုပြီးအကြောင်းမဲ့ဖမ်းဆီးခံရတဲ့အပြစ်မဲ့ရသားတွေကိုဘယ်ဖွဲ့ကဖမ်းဆီးတာဖြစ်စေအများဆုံးလှုပ်ပေးဖို့သက်ဆိုင်ရာဖွဲ့စည်းတွေကိုအလေးနဲ့တိုက်တွန်းစားကြောင်းခုမီချင်းမြို့နယ်စုများပေါင်းစပ်ညှိနှိုင်းရေးကောင်စီ KACC ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။လက်ရှိရခိုင်ပြည်နယ်နဲ့ချင်းမြင့်နယ်ပလောင်ဝမြို့နယ်မှာမြန်မာသမတော်နဲ့အေအေဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားတာမရှိတော့တာကြောင့်နိုင်ငံရေးဆွေးနွေးပွဲတွေကိုလက်တွေ့အကောင်အထည်ပေါ်ဆောင်ရွက်ဖို့ညှိနှိုင်းမှုတွေအများဆုံးလုပ်ပြီးဖမ်းဆီးထားတဲ့အမတ်တွေကိုပြန်လွှတ်ပေးဖို့မြန်မာနိုင်ငံလူခွင့်ရေးကော်မရှင်ကနေတရက်ပိုင်းတွင်မှတောင်းဆိုလိုက်ပါတယ်။ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်။